Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ VOA American တန်ခါနေ2019ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ Line Twitter 3240 49ဘာနေဖန်ယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာအခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်ကြောင်းလာပါခင်ဗျာကိုရန်နိုင်တဲ့တူနိုင်ငံကသတင်းတွေကိုကြီးညာဖို့ရှိပါတယ်ထိတ်တရောက်နိုင်ငံကသတင်းတွေထဲမှာဆိုလို့ရှိရင်အာဆီယံထိပ်သီးဆွေးနွေးပွဲဒီကနေ့အဆုံးသတ်မှာဖြစ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှခီးစဉ်လဲအဆုံးသတ်ဖို့ပြင်နေပါပြီနောက်တစ်ခါကမ္ဘာဖလားခြေစစ်ပွဲမှာတော့ကမ္ဘာကျော်အီတလီသင်းမပါဝင်နိုင်တော့ပါဘူးခင်ဗျာဒီကြောင်းနဲ့ပတ်သက်ပြီးတော့အကြခင်ကြားပါပ
ါဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေအပြည့်ကြားထဲမှာဆိုရင်အမေရိကန်နဲ့အာဆီယံအသင်းကြီးတို့ကြားဆက်ဆံရေးနှစ်ပေါင်း40ပြည့်တဲ့အထိမ်းအမှတ်အခမ်းအနားမှာ
So we want our partners in the region to be strong, independent and prosperous
in control အမေရိကန်သမ္မတကြီးဒေါ်နယ်ထရမ့်ပြောကြားသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရပါမယ်အဲ့ဒါပြင်နိုင်ငံတကာမှာရက်ခတ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ရှိနေတဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရနဲ့တသားတည်းရှိနေတဲ့အကြောင်းအာဆီယံထိပ်သီးအစည်းအဝေးအပြီးကြီးညာချက်မူကြမ်းထုတ်ပြန်တဲ့နေရာမှာထုတ်ဖော်ပြသလိုက်သလိုအင်္ဂလန်ကနာမည်ကြီးအနုပညာရှင်တဦးကဒေါ်အောင်ဆန်းစုကြည်နဲ့အတူသူ့ကိုချီးမြှင့်ထားတဲ့ဆုကိုလက်မခံခြင်းလို့ပြန်ပြီးတော့အပ်လိုက်တယ်ဆိုတဲ့အကြောင်း VOA သတင်းတောက်နဲ့ဘင်္ဂလားဒေ့ရှ်နေဆက်မှာတာဝန်ကျနေတဲ့မြန်မာနေကြားဆောင်တပ်မှုတို့တွေ့ဆုံမေးမြန်းချက်အစအရာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုရောရန်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စနစ်ရကျအာရှ၅နိုင်ငံခီးစဉ်ကတော့ဒီကနေ့ပဲဆုံးသတ်ပါလိမ့်မယ်။သူ့ရဲ့ခီးစဉ်အတွင်းအာရှနိုင်ငံခေါင်းဆောင်တွေနဲ့အဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့တဲ့အကြောင်းအရာတွေကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့အမေရိကန်နဲ့အာရှနိုင်ငံတွေကြားစီးပွားရေးလုပ်ငန်းတွေတွန်းပြင်လှုပ်ဆောင်ဖို့ပါပဲ။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာမနေ့တုန်းကသမ္မတထရမ့်ဟာဂျပန်နဲ့ဩစတြေးလျနိုင်ငံတွေကဝန်ကြီးချုပ်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်တဲ့အရေးကြီးတဲ့ညင်ညာချက်တခုကိုဒီတစ်ပတ်ထဲအမေရိကန်ကိုသူပြန်ရောက်တဲ့အခါကျရင်ထုတ်ပြန်မယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။အကြောင်းအရအသေးစိတ်ကိုတော့သူကထုတ်မပြောပါဘူး။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘူတို့နဲ့သမ္မတထရမ့်တို့တွေ့ဆုံခဲ့ကြတဲ့အတွက်ဒေသတွင်းတည်ငြိမ်မှုအတွက်သုံးနိုင်ငံကြားဆက်ဆံရေးတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ဒီကိစ္စကိုအဓိကထားပြောဆိုခဲ့ကြပါတယ်။တောင်တရုတ်ပြည်နယ်အတွင်းမှာတရုတ်နိုင်ငံကရေပိုင်နဲ့တိုးချဲ့နေတဲ့ကိစ္စမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစိုင်းတုံးကြီးစမ်းသပ်ပစ်လို့မှုတွေကအမေရိကန်ဂျပန်နဲ့ဩစတြေးလျသုံးနိုင်ငံခေါင်းဆောင်တွေကြားအဓိကကြားတဲ့စိုးရင်ချက်တွေနဲ့ပြောဆိုမှုတွေလည်းဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာအနောက်ပိုင်းမှာအမေရိကန်လေယာဉ်တင်တင်မော၃စီးအပါဝင်ရေတပ်လေ့ကျင့်မှုတစ်ခုလှုပ်ဆောင်နေပြီးတော့အဲ့ဒီထဲမှာဒီဂျပန်နဲ့တောင်ကိုရီးယားကရေတပ်တင်မော၄နဲ့အတူအမေရိကန်ရေတပ်တင်မော၄လည်းပါဝင်ဆောင်နေကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုမနေ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့အတွက်မှာထပ်ခါတလဲလဲချီးကျူးပြောဆိုလိုက်ပြီးတော့ဖိလစ်ပိုင်နိုင်ငံတွင်းမှုစီဝါတိုက်ဖျက်ရေးမှာလူတွေထောင်ထဲချီတက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတရဲ့လူခွင့်မတန်းတွေကိုပြောဆိုဆွေးနွေးခဲ့ခြင်းမရှိခဲ့ပါဘူး။မနေ့ကသမ္မတနှစ်ဦးရဲ့မိနစ်40ကြာတွေ့ဆုံမှုအတွင်းမှာတော့ဖိလစ်ပိုင်နိုင်ငံကမှုစီဝါတိုက်ဖျက်ရေးကိစ္စနဲ့ပတ်သက်ပြီးအကြမ်းဖက်သဘောပြောဆိုမှုရှိခဲ့တယ်လို့အင်ဗီဒေါ်ပြောခွင့်ရအမျိုးသမီးဆာရာဟခဘီဆန်ဒါစ်ကပြောပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ပြောခွင့်ရပုဂ္ဂိုလ်ဟယ်ရီရိုကေကတော့သမ္မတနှစ်ဦးရဲ့ပြောဆိုမှုအတွင်းမှာလူခွင့်အကြောင်းကိုထပ်မပြောသလိုလူတွေအများပြားတတ်ခံခဲ့ရတဲ့ကိစ္စကိုလည်းထပ်မပြောခဲ့ဘူးလို့ဆိုပါတယ်ဒါပြင်ဆွေးနွေးပွဲအတွင်းမှာဖိလစ်ပိုင်နိုင်ငံရဲ့မှုစီတိုက်ဖျက်နေမှုတွေနဲ့ပတ်သက်ပြီးပြောကြားခဲ့ပြီးတော့များသောအားဖြင့်ဖိလစ်ပိုင်သမ္မတကရှင်းပြခဲ့တာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်နိုင်ငံကလူခွင့်အဖွဲ့တွေကတော့အမေရိကန်သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းမှာဖိလစ်ပိုင်သမ္မတကမွေးစေးသုံးဆွဲသူတွေပေါ်တပ်ပစ်ခဲ့ရတဲ့ပတ်သက်ပြီးပြည်တွင်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ဖို့အတွက်သမ္မတထရမ့်ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အီရန်နဲ့အီရန်နှစ်နိုင်ငံနယ်စပ်ကြားမှာပြင်းအား 9.3 ရှိတဲ့ငလျင်တစ်ခုတနင်္ဂနွေနေ့ကလှုပ်ခတ်ခဲ့လို့အဲ့ဒီမှာလူပေါင်း300ကျော်သေဆုံးပြီးတော့လူ 2,500 လောက်ဒဏ်ရာရခဲ့ကြပါတယ်မနေ့ကအီရန်အစိုးရရဲ့သတင်းထုတ်ပြန်ချက်တစ်ခုထဲမှာတော့လူ328ဦးသေဆုံးတယ်လို့ဆိုပါတယ်။ကုညီကယ်ဆယ်ရေးလုပ်သားတွေကလည်းညမအိဖဲတောက်လျှောက်လှုပ်ဆောင်နေခဲ့ကြပါတယ်။အီရန်ဝန်ကြီးချုပ်ဟိုက်ဒါ엘ဟာဘီတီကလည်းကျန်းမာရေးနဲ့ကုညီရေးလုပ်ငန်းတွေကိုငလင်ဒေသမှာလိုသလောက်လုပ်ပေးကြဖို့အမိန့်ထုတ်ပြန်ထားပါတယ်။ငလင်လှုပ်ပြီးတဲ့နောက် ဒီနောက်ဆက်တွဲတုံခါမှုတွေလည်းဆက်ပြီးတော့ဖြစ်နေလို့လူအများပြားအိမ်တွေကနေပြီးတော့ထွက်ပြေးနေကြရပါတယ်။ငလျင်တန်ကြောင့်တယ်လီဖုန်းနဲ့လျှက်စင်မီးတွေပြတ်တောက်ခဲ့လို့ကုညီကယ်ဆယ်ရေးသမားတွေအတွက်အခက်အခဲတွေလည်းကြုံနေကြရပါတယ်။အီရန်နိုင်ငံမှာအနေရကြီးတဲ့ငလျင်ကြောတွေတော်တော်များများရှိနေပြီးတော့မကြာခဏလဲငလျင်တွေအပြင်းထန်လှုပ်ခတ်တက်ပါတယ်။2003ခုနှစ်မှာလှုပ်ခဲ့တဲ့အီရန်နိုင်ငံတောင်ပိုင်းကငလျင်ကြောင့်လူပေါင်း 26,000 လောက်သေဆုံးခဲ့ကြရပါတယ်။
အမေရိကန်အထက်လွှတ်တော်မှရှိတဲ့ထိပ်တန်း Republican အမတ်တွေကအာလဘားမားပြည်နယ်ကအထက်လွှတ်တော်အမတ်ဖြစ်တဲ့ဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်း Raimo ကိုရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်ကနေနှုတ်ထွက်ဖို့တောင်းဆိုပြီးနိုင်ပိုင်းအကြမှာပဲနောက်ထပ်အမျိုးသမီးတဦးကလည်း Raimo ဟာသူမရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့လိမ်ပိုင်းဆိုင်ရာအရစော်ကားနောက်ဆက်ခဲ့တယ်လို့စွပ်စွဲလိုက်ပါတယ်။ Raimo ဟာ1980ပြည့်လွန်နှစ်ကာလသူမအသက်16နှစ်အရွယ်တုန်းကသူမကိုကားထဲမှာလိမ်ပိုင်းဆိုင်ရာစော်ကားနောက်ဆက်ခဲ့တယ်ဆိုပြီးBeverly Young Nelson ကညောင်မျိုးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။မိုးကသူမရဲ့လိင်ကာနဲ့ရင်သားတို့ကိုမဖွဲမရာကင်တွယ်ခဲ့တယ်လို့သူမကဆွဆွဲခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမတိုင်ခင်လေးမှာပဲသူ့ကိုအခုနောက်ဆုံးဆွဆွဲပြောဆိုနေတာတွေဟာသူ့ကိုတသက်အပြစ်ရှာနေတာဖြစ်ပြီးတော့သူ့အနေနဲ့ဘသူ့ကိုမှလိင်ပိုင်းဆိုင်ရာအရမဖွဲမရာပြုလုပ်ခဲ့ခြင်းမရှိဘူးဆိုပြီးတော့မိုးကပြောပါတယ်။သူ့ပေါ်အဲ့လိုမမမကန်ဆွဆွဲပြောဆိုနေတာတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဥပဒေကြောင့်အရလုံဆောင်စရာရှိတဲ့အရာအလုံးလုံဆောင်သွားမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ
ဒီဝေဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါနိုင်ငံကသတင်းကိုဆက်ပြီးတော့ကြီးညာနေပါတယ်အာဆီယံအသင်းနဲ့ကုလသမဂ္ဂတို့ရဲ့ကိုယ်ကျင်းမြောက်ထိပ်သီးဆွေးနွေးပွဲကိုဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာမနေ့တုန်းကကျင်းပခဲ့ပြီးတော့ရာသီဥတုပြောင်းလဲမှုတွေအပါအဝင်ကမ္ဘာကရင်ဆိုင်နေရတဲ့ကိစ္စတွေကိုကမ္ဘာနိုင်ငံတွေနဲ့အတူဒေသတွင်းအာဆီယံဒေသတွင်းနိုင်ငံတွေအတူပူးပေါင်းဖြစ်ရှင်းကြဖို့ကုလသမဂ္ဂရဲ့တွင်ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းရခိုင်ဒေသတွင်းဖြစ်ပေါ်နေတဲ့ရိုဟင်ဂျာအရေးကိုသူ့အနေနဲ့အထူးပဲစိုးရိမ်ပူပန်နေတဲ့အကြောင်းကိုမစ္စတာဂူတရက်စ်ကထုတ်ပေါ်ပြောဆိုခဲ့ပြီးတော့ရိုဟင်ဂျာအရေးဟာဒေသတွင်းတည်ငြိမ်မှုတွေကိုပါထိပါနေတယ်လို့သူကဆိုပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂတွင်မှုချုပ်မစ္စတာဂူတရက်စ်တို့မနေ့ကတွေ့ဆုံခဲ့ကြပြီးတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့သူတို့အုပ်ပြောဆိုဆွေးနွေးမှုတွေလည်းလုပ်ခဲ့ကြပါတယ်။အဲ့ဒီဆွေးနွေးမှုအတွင်းမှာဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေတော်ရောက်ခွင့်ပြုဖို့နဲ့ဒုက္ခသည်တွေနေရက်ကိုလုံလုံခြုံခြုံနဲ့စိတ်ချလက်ချပြန်လာနိုင်ဖို့ကိစ္စတွေကိုပြောဆိုဆွေးနွေးခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံ၈တောင်အရှနိုင်ငံများထိပ်သီးညီလာခံမှာမြန်မာနိုင်ငံကရခိုင်ပြည်နယ်ရောဂါနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေတစ်ဖက်နိုင်ငံကိုထွက်ပြေးနေတာနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကြေညာချက်မူကြမ်းတစ်စောင်ထုတ်ပြန်သွားဖို့ရှိနေပါတယ်။ရိုက်တာသတင်းဌာနကရရှိခဲ့တဲ့အဲ့ဒီကြေညာချက်ရဲ့စာပိုက်တစ်ခုမှာတော့ဗီယက်နမ်နိုင်ငံကမုန်တိုင်းနဲ့ခံလာရတဲ့သူတွေဖိလစ်ပိုင်နိုင်ငံကအစ္စလာမ်အစွန်းရောက်တွေနဲ့မကြသေးခင်ကမြို့တွေမှာဖြစ်နေတဲ့တိုက်ပွဲအတွင်းထိခိုက်သွားခဲ့တဲ့သူတွေနဲ့ရခိုင်မြောက်ပိုင်းပြည်ပခအတွင်းထိခိုက်သွားတဲ့လူမှုအတိုင်းဝန်းအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့အရေးကြီးတဲ့အကြောင်းတွေကိုဖော်ပြထားတယ်လို့ဆိုပါတယ်ဒီကြေညာချက်ကိုတော့လက်ရှိအာဆီယံအဖွဲ့ရဲ့လက်ကျဥက္ကဋ္ဌဖြစ်တဲ့တာဝန်ယူနေတဲ့ဖိလစ်ပိုင်နိုင်ငံကရေးဆွဲခဲ့တာဖြစ်ပါတယ်ဒီကြေညာချက်မူကြမ်းထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေအသေးစိတ်တွေကိုဖော်ပြထားခြင်းမရှိသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းတုံးထားခြင်းမရှိဘူးလို့ဆိုပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကိုမြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်နေပြီးတော့ဒေါက်ဆန်းစုကြည်ကကျန်တဲ့အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းတွေမသုံးဖို့တောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုအိုင်ယာလန်မြို့တော်ဒဗ်လင်ရဲ့လွတ်မြောက်ရေးစုချီးမြှင့်ခဲ့တာနဲ့ပတ်သက်ပြီးတော့ဒါကိုကန့်ကွက်တဲ့အနေနဲ့အိုင်ယာလန်နိုင်ငံကနာမည်ကြီးကိတ္တပညာရှင်လည်းဖြစ်ငတ်မှုခေါင်းမမှုတိုက်ဖျက်ရေးသမားလည်းဖြစ်တဲ့ဘော့ဘ်ဂယ်ဒော့ပ်ကသူရထားတဲ့စုကိုမနေ့တုန်းကပဲမြို့တော်ကိုပြန်ပြီးတော့ပေးအပ်လိုက်ပါတယ်ဒဗ်လင်မြို့သားဖြစ်ရတာကျွန်တော်သိပြီးတော့ဂုဏ်ယူတယ်ဒါပေမဲ့လည်းဆုရှင်နေထဲမှာဒေါက်ဆန်းစုကြည်ဆက်ပြီးတော့ရှိနေတဲ့၍ကျွန်တော်လက်ပြမတတ်နိုင်ဘူးဒီစုကကျွန်တော်အတွက်အသေးပဲရှိပြီးတော့တံမိုးထားတဲ့စုဖြစ်လို့တကယ်တော့ပြန်မအပ်ချင်ဘူးဒါပေမဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးရှင်းလင်းမှုတွေနဲ့ဆက်ဆက်နေတဲ့သူနဲ့ကျွန်တော်မပတ်သက်ချင်တော့ပါဘူးလို့ဘော့ဂယ်ဒော့ကပြောပါတယ်သူက1985ခုနှစ်အီသီယိုးပီးယားနိုင်ငံအငတ်ဘေးကယ်ဆယ်ရေးမှာကမ္ဘာ့ဂီတလောကသားတွေကိုဥဆောင်စီးယုံခဲ့တဲ့သူဖြစ်နာမည်ကြီးတဲ့ပုဂ္ဂိုလ်ပါရခိုင်ပြည်နယ်တွင်းကအကြံဖက်ပဋိပက္ခတွေကိုဒေါက်တာဆန်းစုကြည်နဲ့အပြစ်တင်ရှုံချဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့တိဘက်ဖုန်းတော်ကြီးဒလိုင်းလာမာတောင်အာဖရိကဖုန်းတော်ကြီးဒက်စမွန်တူတူတို့ကလည်း တောင်ဆန်းစုကြည်ကိုတိုက်တွန်းထားတာ
ပါ2018ကမ္ဘာဖလားခြေစစ်ပွဲတွေမှာတော့နာမည်ကြီးအီတလီအသင်းခြေစစ်ပွဲကနေပြုတ်ပြီးတော့ကမ္ဘာဖလားနဲ့လွဲချော်သွားပြီးဖြစ်ပါတယ်ဥရောပဆုံးခြေစစ်ပွဲ playoff ဒုတိယအကြော့ပွဲစဉ်ကိုတနင်္လာနေ့ကကစားတော်မှာအီတလီနဲ့ဆွီဒင်တို့ဂိုးမရှိသေးကျသွားခဲ့ပါတယ်ပထမအကြော့တုန်းကတော့ဆွီဒင်အသင်းကအီတလီကိုတကူးဂိုးမရှိနဲ့နိုင်ခဲ့တာကြောင့်နှစ်ပွဲပေါင်းဆွီဒင်ကတကူးဂိုးမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်ပြီးအီတလီအသင်းခြေစစ်ပွဲကနေပြုတ်သွားတာဖြစ်ပါတယ်ဒါကြောင့်အီတလီအသင်းဟာ1958နောက်ပိုင်းပထမဆုံးအကြိမ်ကမ္ဘာဖလားခြေစစ်ပွဲမအောင်တာလည်းဖြစ်ပါတယ်မနေ့ကကစားခဲ့တဲ့ခြေစစ်ပွဲတွေမှာတော့ဆွစ်ဇာလန်နဲ့မြောက်အိုင်လန်တို့ဂိုးမရှိသေးကြပြီးတော့နှစ်ပွဲပေါင်းရလဒ်နဲ့ဆွစ်ဇာလန်အသင်းကခြေစစ်ပွဲအောင်သွားခဲ့ပြီးတော့ခရိုအေးရှားနဲ့ဂရိစ်လည်းဂိုးမရှိသေးကြသွားပါတယ်ဒါကြောင့်ခရိုအေးရှားအသင်းကကမ္ဘာဖလားခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်ဒီကနေ့အင်္ဂါနေ့မှာတော့အိုင်လန်အသင်းနဲ့ဒန်မတ်အသင်းတို့ဒုတိယအကြော့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုရနိုင်တို့ကြီးညာတောခဲ့ကြတာဖြစ်ပါတယ်။ VOA American အတန်ကဝါရှင်တန်မြို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နေသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တော်ရရှိမှာခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ ASEAN ထိပ်သီးစည်းဝေးကတော့ဒီကနေ့ပဲအဆုံးသတ်မှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့နှစ်ဦးမနေ့ကတွေ့ဆုံခဲ့ကြပြီးတော့မူရစ်ဆေးဝါးတက်ဖြည့်ရေးအကြမ်းဖက်ဝါဒတက်ဖြည့်ရေးနဲ့ကုံသွေးရေးစတဲ့ကိစ္စတွေကိုပြောဆိုဆွေးနွေးခဲ့ကြပါတယ်။သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်ကိုလည်းဒီနေ့ပဲအဆုံးသတ်တော့မှာဖြစ်ပါတယ်။ဒါကြောင့်ဒီအကြောင်းအပြည့်စုံကိုကိုစောအောင်လည်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
အာဆီယံအရှိတောင်အာရှနိုင်ငံများအသင်းနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ဆက်ဆံရေးနှစ်ပေါင်း40ပြည့်ထိမ့်မှတ်အခမ်းအနားကိုလည်းဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းမှာပြုလုပ်ခဲ့တာဖြစ်ပြီးတော့အာဆီယံဒေသတွင်းနိုင်ငံတွေကိုလွတ်လပ်ပြီးတော့ခိုင်မာအားကောင်းမှုတွေရှိစေချင်တယ်လို့သမ္မတထရမ့်ကပြောပါတယ
် So we want our partners in the region to be strong independent
အာဆီယံဒေသတွင်းကအမေရိကန်ရဲ့လူ့ဖော်ကမ်းပြနိုင်ငံတွေကိုကျွန်တော်တို့ကလွတ်လွတ်လပ်လပ်နဲ့အပြီးခိုကင်းပြီးတော့အားကောင်းခိုင်မာမှုရှိစေချင်ပါတယ်။အောင်မြင်ကြီးပွားမှုတွေရှိစေချင်ပါတယ်။ကိုယ်နိုင်ငံရဲ့ရည်ရွယ်ချက်တွေအတိုင်းဖြစ်လာအောင်လှုပ်ဆောင်နိုင်စေချင်ပါတယ်။ဒီချက်တွေကကျွန်တော်တို့ရှုမြင်တဲ့အင်ဒိုပစိဖိတ်ဒေသနိုင်ငံတွေအတွက်အဓိကအချက်တွေပါပဲ
။ဖိလစ်ပိုင်သမ္မတဒူတာတေကလည်းဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုနဲ့အာဆီယံအမေရိကန်ဆက်ဆံရေးတို့ဟာဆက်ဆံနေတယ်လို့ဆိုပါတယ
်။ And the future of ASEAN US ties and for regional peace
အာဆီယံနဲ့အမေရိကန်ဆက်ဆံရေးအနာဂတ်ကအဆုံးမှာတော့ဒေတာတွေညင်ညာမှုနဲ့တည်ငြိမ်မှုတွေအတွက်ပါပဲအာဆီယံအသင်းရဲ့ညင်ညာရေးနဲ့အောင်မြင်မှုတွေနှစ်ပေါင်း50ပြည့်ထိမ့်မှတ်ကျင်းပနေတဲ့အချိန်မှာသမ္မတထရမ့်ကျွန်တော်တို့စီကိုရောက်ရှိလာတာဖြစ်ပြီးတော့အားကိုရတဲ့လှုပ်ဖော်ကမ်းပနိုင်ငံဖြစ်ကြောင်းလက်တွေ့ပြသတဲ့အနေနဲ့ရောက်ရှိလာခဲ့တာပါအမေရိကန်နဲ့အာဆီယံနိုင်ငံတွေအတွင်းဆက်ဆံရေးကိုနီးနီးကပ်ကပ်ရှိနေအောင်မဟာဗျူဟာမြောက်မိဖက်နိုင်ငံဖြစ်အောင်ကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုမျှဝေပြီးတော့လှုပ်ဆောင်နေပါတယ်လို့သမ္မတဒူတာတေကပြောခဲ့တာပါဖိလစ်ပိုင်နိုင်ငံတွင်းမူရစ်ဆေးဝါးတိုက်ဖြတ်ရေးမှာလူတွေထောင်နဲ့ချီပြီးတော့တပ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအငင်းပွားစရာတွေနဲ့နာမည်ကြီးနေတဲ့ဖိလစ်ပိုင်သမ္မတဒူတာတေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မတွေ့ဆုံခင်ကတည်းကသူတို့နှစ်ဦးတွေ့ဆုံကြမယ့်အရေးကိုအများကစိတ်ဝင်စားရှိနေခဲ့ကြတာပါ။မနေ့ကသမ္မတနှစ်ဦးရဲ့မိနစ်40ကြာတွေ့ဆုံမှုအတွင်းဖိလစ်ပိုင်နိုင်ငံကမူရစ်ဆေးဝါးတိုက်ဖြတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့အကြမ်းမြင့်သဘောပြောဆိုမှုတွေရှိခဲ့တယ်လို့သမ္မတအင်မီရောပြောခွင့်ရအမျိုးသမီးဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ်ဒါပေမဲ့ဖိလစ်ပိုင်သမ္မတဒူတာတေရဲ့ပြောခွင့်ရပုဂ္ဂိုလ်ဟာရီရော့ကတော့သမ္မတနှုတ်ရဲ့ပြောဆိုမှုတွင်မှာလူခွင့်ရေးကြောင်းကိုထည့်မပြောသလိုလူတွေအများပြတတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းထည့်မပြောဘူးလို့ဆိုပါတယ်။သမ္မတထရမ့်ရဲ့ဆက်နှစ်ရကြာအာရှ၅နိုင်ငံအတွင်းအဓိကလွှတ်မိုးထားတဲ့အကြောင်းအရာကတော့မြောက်ကိုရီးယားရေးပါပဲ။အာဆီယံဝန်ကြီးတွေနဲ့သမ္မတထရမ့်ကတူးချင်းစီတေးတန့်တွေ့ဆုံမှုတွေလည်းလုပ်ခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘော့ကလည်းမြောက်ကိုရီးယားရဲ့အန္တရာယ်ကိုအတူတူကရင်ဆိုင်သွားကြမယ်လို့ပြောပါတယ
်။And the same focus on ensuring that the North Korea.
ကျွန်တော်တို့ဒေတာတွင်းမှာဖြစ်ပေါ်နေတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေနဲ့ရန်စမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အာရုံစိုက်မှုနဲ့သဘောထားတွေကအတူတူပါပဲ။ငြိမ်းချမ်းမှုနဲ့တည်ငြိမ်မှုကဒေတာတွင်းနိုင်ငံတွေကပြည်သူတွေအထက်အခြေခံကြတဲ့အချက်တွေပါပဲ။မြောက်ကိုရီးယားပြည်ထောင်စုကိုဖြည့်ဆင်းရေးမှာကျွန်တော်တို့တွေအတူထိုင်ပြီးအသေးချာလှုပ်ဆောင်ကြမှာပါ
။သမ္မတထရမ့်ရဲ့အာရှခီးစဉ်မှာမြောက်ကိုရီးယားရေးပြင်အမေရိကန်နဲ့အာရှနိုင်ငံတွေအကြားစီးပွားရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်မှုကိစ္စတွေကိုလည်းအဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့တာပါအမေရိကန်ကိုသူပြန်ရောက်တဲ့အခါမှာမြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်တဲ့ အရေးကြီးတဲ့ကြီးညာချက်တစ်ခုဗုဒ္ဓဖူးနေ့မနေ့ပြန်ကြရင်ထုတ်ပြန်မယ်လို့လည်းသမ္မတထရန့်ကပြောလာပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲတွေကျင်းပနေတဲ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာလူတိုင်းကတော့သမ္မတထရန့်ကိုသဘောကျထောက်ခံနေကြတာတော့မဟုတ်ပါဘူး။ထောင်နဲ့ချီတဲ့သမ္မတထရန့်စန့်ကျင်သမားတွေအမေရိကန်မလိုလားတဲ့ဆန္ဒပြသမားတွေနဲ့အဓိကရုပ်နေနေရဲတပ်ဖွဲ့တွေအကြားထိတ်တက်ရင်ဆိုင်မှုတွေမနေ့ကဖြစ်ပွားခဲ့ပါသေးတယ်။အဲ့ဒီမှာဆန္ဒပြသမားတွေကိုနံပါတ်တုပ်တွေနဲ့ရိုက်မိသက်ပိုက်တွေနဲ့ပက်ပြီးတော့လူစုခွဲခဲ့ရတယ်လို့တချို့တွေလည်းဖမ်းဆီးခံခဲ့ရပါတယ်
။ဒါကတော့သမ္မတထရန့်ရဲ့အာရှဒေသခီးစဉ်အဆုံးသတ်ခင်မှာဒီခီးစဉ်နဲ့ပတ်သက်တဲ့အကြောင်းကိုကိုကျော်အောင်လွင်ပြောပြသွားတာဖြစ်ပါတယ်။တော်ရရှင်များခင်ဗျာမကြသေးခင်ကပဲရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားရောက်ပြီးတော့အခြေအနေတွေကိုလေ့လာသတင်းယူခဲ့တဲ့ VOA ဝိုင်းတော်သူမတ်သက်စုနိုင်တဲ့မြန်မာနိုင်ငံအမှတ်လေးနေကြဆောင်ရဲတပ်ဖွဲ့တပ်ဖွဲ့မှုဒုတိယရဲမှူးကြီးမြင့်ကျော်တို့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နေဆက်မှာတွေ့ဆုံပြီးတော့မေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်နားဆင်နိုင်ကြပါပြီခင်ဗျာ
တပြည့်လုံးကျော်ရေးကိုရဲမှူးကြီးတို့အနေနဲ့ဘယ်လိုမျိုးပြောလို့ရလဲတော်တော်လေးတည်ငြိမ်နေပြီလို့ပြောလို့ရလား
ဘူးကတော်တော်လေးတည်ငြိမ်ပါပါရန်နဲ့ဆိုင်တော့ကျွန်တော်တို့လို့ချောင်းဝကင်းစကိုင်းဆိုတော့ဒီရဲပြန်ဖြစ်ဒီတိုင်းသားကြည့်ထားတာဖြစ်တယ်တော်တော်လေးတော့တည်ငြိမ်တော့ပါဘူ
းအခုဒီနေရာမှာလဲသူတို့ဟိုဟိုဘက်ကောင်ကိုကူးနိုင်ကူးသွားခြင်းနဲ့ဆိုရင်လဲလွတ်လွတ်လပ်လပ်သွားလို့ရလား
ဒီအဲကတ်တက်ထားတော့ကျွန်တော်ကမရှိပါဘူးလုံလုံရေးသူတို့အခုမဖြစ်အောင်ပဲအထင်းသိမ်းပေးထားတာပဲရှိပါလုံလုံရေးတောင်းဝန်ယူပေးထားတာပဲရှိပါဟုတ
်ဆိုအခုဒီနေရာမှာကျတော့နေကြဆောက်တက်ကပဲယူထားတာလား
ဟုတ်ပါတယ်ဗျာဒီဘောင်ဒီတိုင်းကတော့ကျွန်တော်တို့စကင်စကန်နေပဲအကုန်လုံးယူထားပါဟုတ
် soAR ဒီမှာရှိတဲ့ AR လောလောငငရှိတယ်လို့
ပြောရှိပါတယ်မြတ်လောလောတဲ့တိုင်ရင်နေထိုင်နေလောလောတဲ့အနေသာရှိပ
ါအခုဒီရပ်ပိုင်းနေတဲ့မှာလဲဒီလိုမျိုးဟိုအာဆာအကြံဖက်ဖွဲ့ရလူတွေတွေးလိုက်တယ်လို့ဘာလို့ဆိုရဲတည်နေလဲကြားနေတဲ့ခါကျတော့အဲ့လိုမျိုးတွေကိုရောဘယ်လိုမျိုးရှင်းလင်းရေးနောက်
တော့ကျွန်တော်အဲ့တော့ဟိုဓမ္မကန်တည်ပေးတွေမွေးထားပါတယ်ဗျပြီးတော့တိုင်ရင်သားတွေနဲ့ပေါင်းတယ်ဓမ္မကန်တည်ပေးရတဲ့အားတွေတည်ထောက်ပြီးတော့ကျွန်တော်နေပြီးစုမှုရေးလက်ကဲဝကင်ကင်းပုံးနေနဲ့ဆောင်ရွက်ပြီးတော့နေပြီးစုမှုရေးဆောင်ရွက်ပါတယ်တည်ရတဲ့နေရာမှာလဲပိတ်ဆို့ရှင်းလင်းပြီးတော့ရှားဝေဖန်စီပြီးတော့တရားဝင်နေအရေးယူဖို့အတွက်ဆောင်ရွက်လေးရှိပါတယ်အဲ့
တော့ရှာဖွေဖန်းစီရဲဆိုတော့အဲ့လိုမျိုးရောဘယ်လောက်ဖန်းစီပြီးတာမျိုးရောရှိပါလားရှင်အခုရပိုင်းနေတွဲမှာ
အခုရပိုင်းမှာတော့ကျွန်တော်တို့ဟိုပါဗောတီဟိုကျွန်းနာဟောဟာဗီ300ဗောအရှိနောက်အလဲအဲ့မှာကျွန်တော်တို့30ကျော်ဖမ်းမိပါတယ်မနေ့ကဆိုကျွန်တော်တို့ဒီနားလေးမှာပဲမှုဝင်နေတဲ့ဟိုကရိုဒရာအနောက်ရွာကြားတဲ့ဗောအဲ့မှာကျွန်တော်တို့တရင်ရဝင်းရှာတယ်ကျွန်တော်20ကျော်လောက်မိထားပါဒါတော့တူပိနေနဲ့အညီစစ်ကြောနေတော့မှာရှိပါသေးတယ
်မိထားဆိုသူတို့ကတာမန်ဒီစာလာဟိုအကြက်ဖက်တမလို့ယူဆရတဲ့လူတွေလားဒါမို့လက်နက်တွေနဲ့မိတာလားဘယ်လိုမျိုးပါလ
ဲ။လက်နက်တော့မပါပါဘူး။ဒါပေမဲ့လို့လက်နက်ကတော့တနေရာဖောက်ကောင်းဖတ်နိုင်မှာသတင်းရတော့သူတို့လူရွာလိုက်တွေ့တဲ့ထဲမှာတော့လက်နက်ပါတယ်လို့သိရပါတယ်။မိတဲ့အချိန်မှာတော့မပါပါဘူး။ဒါပေမဲ့လို့စစ်ရောနေတဲ့အချိန်မှာတော့ဒါကိုကျွန်တော်တို့ဟိုပါဟောသူတို့အကြက်ဖက်တမလို့ဝန်ခံတဲ့ထွက်ချက်တွေလည်းရပါတယ
်။ဆိုနောက်တစ်ခုကကျတော့အဲ့လိုလူတွေကကျတော့ဒီဟိုဘက်ကနေကန်ကူလာတဲ့လူတွေလားဒီထဲမှာပဲဒီမြန်မာနိုင်ငံဘက်မှာပဲရှိနေတဲ့လူမျိုးတွေလားဘယ်လိုမျို
း။အဲ့ဒါတော့နှစ်ခုလုံးပါပါတယ်ဗျ။ဟိုဘက်ကလည်းပါသလိုဒီဘက်ကကျွန်တော်တို့အဓိကတော့ဒီပြည်တွင်းရပဲများပါတယ
်ဟုတ်ကိုပြီးခဲ့တဲ့တပတ်တွင်းမှာဆိုလို့ရှိရင်ဒီလိုဟိုလိုက်ကူတွေတွေ့တယ်ဆိုတာမျိုးလည်းတည်နေတဲ့မှာတွေ့ရပါတယ်ရှင
်တော့အဲ့ဒါကျွန်တော်ဟိုမေကျူတောင်ကျောင်းပေါ်ကျတော့တက်ကယူတာဖြစ်တဲ့အတွက်ကျွန်တော်တို့နေသားရဲတော့ဒီအတွင်ပေါ့ကျွန်တော်ရွာနဲ့ခြံစည်းကိုဒီတောက်ပါတော့တောင်ကျောင်းပေါ်ကျတော့တက်ဟိုလိုရင်တက်ကလိုရှင်ဝင်ရောက်ရှင်းလင်းပေးတာဖြစ်တဲ့အတွက်အဲ့ဒါကျွန်တော်တည်နေတော့ဒီပါ
နောက်တစ်ခါကျတော့ဒီနေပြည်တော်ရှင်းလေးရေလုတ်တယ်အခုတော့နေပြည်တော်ရှင်းလေးရေမလုတ်ဘူးရှိတော့ဘူးလို့နားလည်ပါတယ်ဟုတ်ပါလား
ဟုတ်ပါတယ်ဗျာဟုတ်ပါတယ
်ဆိုအဲ့နေပြည်တော်ရှင်းလေးရေလုတ်တဲ့ကာလတော့ငါဒီတချို့ပေါ့နော်သူတာဝန်ရှိတဲ့သူတချို့ရဲမှာဟိုစာအမိန်အတိုင်းမလုတ်ဖဲနဲ့ရှင်းလင်းမှုတွေလုတ်ခဲ့တဲ့အတွက်ကြောင့်မလို့အရေးယူမှုတွေရှိရလို့လည်းသိရပါတယ်အဲ့ဒီဟာရောရဲမှုတွေအနေနဲ့
ကျွန်တော်တို့နေကြားဆောင်မှာတော့မရှိပါဘူးဗျာဒီကြားကျွန်တော်တို့ကတော့အမိန်အတိုင်းပဲအကုန်လုံးဥရီနဲ့ညီပဲဆောင်ရပါတယ်ဒီကြားကြီးဆိုတာပေါက်ပြင်းပြီးလုပ်တာမရှိပါဘူး
အဲ့ဒီနေပြည်တော်ရှင်းလင်းရေးလုပ်တဲ့တော့ကောဒီဟိုရေတပ်ဖွဲ့နဲ့စစ်တပ်နဲ့ပေါင်းပြီးလုပ်တဲ့နေရာတိုင်းကိုလုပ်လာတာပေါ့တိကျစီဖွဲ့ပြီးတော့သူ့နယ်အမြင်နဲ့သူရှင်းတာမျိုးပါလား
ကျွန်တော်တို့ကျွန်တော်တို့နယ်ပြလိုက်ပဲကျွန်တော်တို့ရှင်းပါတယ်ဗ
ျဆိုရဲမှုကြီးတို့ရှင်းတဲ့ဘက်မှာတော့အဲ့လိုမျိုးတွေ
မရှိပါဘူးကျွန်
တော်နာမျိုးတွေ
မရှိပါဘူးဗျ
တိုက်ကြားတာမျိုးတွေရောရှိလား
မရှိပါဘူးဗျကျွန်တော်ဘက်မှာတော့မရှိပါဘူးဟု
တ်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဟုတ်
ဟုတ်နောက်တစ်ခုဒီ NPC ကတည်းကလုတ်တာနဲ့ပတ်သက်လို့အဲ့ဒီဘာရောရဲမှုကြီးတို့လုတ်တဲ့အချိန်မှာ
ကျွန်တော်တို့ကလူမျိုးကြီးပဲယူပေးပါတယ်ဗျလုတ်ထားတော့ကျွန်တော်ဒီမှာရှိတဲ့မောင်းတော့လောကနဲ့ဟိုကကျွန်တော်တို့ရခိုင်ကဆင်းလာတဲ့လောကဥစည်းပြီးလောက်ပါတယ်ကျွန်တော်လုံချုံရေးယူပေးပါတယ
်သူတို့သွားရင်လည်းရဲမှုကြီးတို့လိုက်ပြီးတော့လုပ်
ဟုတ်ကဲ့ဟုတ်ကဲ့ပါအနည်းကလုံချုံရေးလုပ်ပေးပ
ါဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA ဝိုင်းတော်သူမတ်သက်စုနိုင်တဲ့မြန်မာနိုင်ငံအမှတ်လေးနေကြဆောင်ရဲတပ်ဖွဲ့ရဲ့တပ်ဖွဲ့မှုဒုတိယရဲမှုကြီးမြင့်ကျော်တို့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာတော်ရရှိမြခင်ဗျာ အဲရန်နိုင်ငံကနာမည်ကြီးဂီတပညာရှင်ဘော့ဂယ်ဒော့ဖ်ကမြန်မာခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုဒဗလင်မြို့တော်ရဲ့လူမျိုးရေးစုကြီးမြင့်တော်ကိုကန့်ကွက်တဲ့အနေနဲ့သူရရှိထားတဲ့စုကိုပြန်ပြီးတော့ပေးအပ်လိုက်ပါတယ်မြန်မာနိုင်ငံကလူမျိုးစုလိုက်ရှင်းလင်းဖေရှားမှုမှာပါဝင်ပတ်သက်နေတဲ့သူနဲ့အတူဂုဏ်ပြုတာကိုမခံချင်ဘူးဆိုပြီးတော့လေဂယ်ဒော့ဖ်ကပြောဆိုလိုက်ပါတယ် VOA သတင်းတောက် Jeff Caster ပြပို့ထားတဲ့သတင်းပေါ်အခြေခံပြီးတော့ကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
Irish ဆိုတော့လည်းဖြစ်စင်းအမွဲတင်မှုတိုက်ဖြတ်ရေးတက်ကြွလှူရှားသူတူလည်းဖြစ်တဲ့ Bob Geldof ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတူ Dublin မြို့တော်ရဲ့လွတ်မြောက်ရေးစု Freedom of the City of Dublin စုချီးမြှင့်ခံရတာကိုလက်မခံနိုင်တဲ့အတွက်ဆိုပြီးတော့ဒီစုကိုပြန်အပ်လိုက်ပါတယ်တနင်္လာနေ့က Dublin မြို့ရဲ့မြို့တော်ခန်းမမှာသူရခဲ့တဲ့စုကိုပြန်အပ်ခဲ့စဉ် Bob Geldof ကဒေါ်ဆန်းစုကြည်ကိုလည်းပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်
I'm here to hand back the honour of the freedom of the city of Dublin, which I don't want to do because it means a lot to me. But it's
ကျွန်တော်အခုဒီကိုလာတာက Dublin မြို့တော်ရဲ့လွတ်မြောက်ရေးစုကိုပြန်အပ်ဖို့လာတာပါ။ဒီစုကကျွန်တော်အတွက်တိတ်ကိုအိဗယ်ရှိပြီးတော့တံပိုးထားတဲ့စုဖြစ်လို့ကျွန်တော်အနေနဲ့ပြန်ပြီးတော့မအပ်ချင်ပါဘူး။ဒါပေမဲ့ဒါကကျွန်တော်ရဲ့ပုဂ္ဂလိကလှုပ်ဆောင်ချက်တစ်ခုပါ။ကျွန်တော်အနေနဲ့လူများကြိုက်အောင်ပြောတာလည်းမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒေါက်တာဆန်းစုကြည်ကို Dublin မြို့ကအလွန်ကြိုဆိုခဲ့ကြပါတယ်။အဲ့တော့ကကျွန်တော်လည်းပါဝင်ခဲ့ပြီးတော့သူ့အတွက်တခြင်းနေဆိုးစကားတွေပြောပြီးတော့ချီကျူးဂုဏ်ပြုခဲ့ပါတယ်။ဒါပေမဲ့အခုသူကလူသက်သမားဖြစ်နေပါပြီ။ကျွန်တော်အနေနဲ့တော့ကုလသမဂ္ဂကလူမျိုးတုံးတပ်ဖြတ်မှုလို့ပြောနေတဲ့သူနဲ့အတူစုချင်းမြင့်ခံထားရတဲ့စီးရင်ထဲမှာမပါကျင်တော့ပါဘူး
။ God of Ha Ethiopia နိုင်ငံကငတ်မုတ်ခေါမမှုတိုက်ဖြတ်ရေးအတွက်ဆိုပြီးတော့1985ခုနှစ်က Live Aid လို့ခေါ်တဲ့ရမုံငွေဂီတဖျော်ဖြေပွဲကိုစီစဉ်ပြီး American Dollar 104သန်းကျော်ရမုံငွေရှာပေးနိုင်ခဲ့တဲ့အတွက်လူသိများထင်ရှားလာသူတူဖြစ်ပါတယ်။ဒီစုကိုတော့ Dublin မြို့ရဲ့ဘဝတွေကိုအပြောင်းလဲဖြစ်စေခဲ့တဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပြီးတော့အဲ့လိုချီးမြှင့်ခံရတဲ့သူတွေထဲမှာတောင်အာဖရိကသမ္မတဟောင်း Nelson Mandela နဲ့ American သမ္မတဟောင်း John F. Kennedy တို့လည်းပါဝင်ပါတယ်။ဒေါ်ဆန်းစုကြည်ကိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီကြိုးပမ်းလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့အတွက်ဆိုပြီးတော့1996ခုနှစ်ကဒီစုကိုချီးမြှင့်ခဲ့တာဖြစ်ပြီးတော့2012ခုနှစ်ကဒူမအိုင်လန်နိုင်ငံကိုတွားအောင်ဆင်ကြမှကိုရိုင်းတရားဝင်လက်ခံယူခဲ့တာဖြစ်ပါတယ်။အဲ့တုန်းကတော့ဒီစုနဲ့အတူ Amnesty International နိုင်ငံကလူခွင့်ရေးအဖွဲ့ကြီးကချီးမြှင့်ခဲ့တဲ့ Ambassador of Conscience ယုံကြည်မှုဆိုင်ရာတာဝန်စုတွေကိုလည်းဒေါက်ဆန်းစုကြည်လက်ခံယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ August 25ရက်နေ့ကရွန်ဂျာအစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ကနေပြည်တော်ရှင်းလင်းရမှာရွန်ဂျာမွတ်စလင်တွေတိတ်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ခံနေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့တိဘက်ဖုန်းတော်ကြီးဒလိုင်လာမှာတောင်အာဖရိကနိုင်ငံကဖုန်းတော်ကြီးဒက်စမွန်တူတူအပါအဝင်တခြားနိုဘယ်ဆုရှင်တွေကလည်းဒေါ်ဆန်းစုကြည်အနေနဲ့ဒီကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်ဆစ်ဆိုးရလက်ထက်ကဒေါ်ဆန်းစုကြည်နဲ့ကြေကျုပ်ကြစဉ်တစ်လျှောက်လုံးထောက်ခံလာခဲ့တဲ့ Irish Guitar အဖွဲ့ဖြစ်တဲ့ U2 ကလည်းရိုဟင်ဂျာတွေရဲရဲဆက်ဆက်ပြိနှိပ်ခံရပြီးထွက်ပြေးနေရတဲ့အပေါ်မှာစိတ်ထိခိုက်မိကြောင်းဒီကြမ်းဖက်မှုတွေအပေါ်မှာဒေါ်ဆန်းစုကြည်အနေနဲ့ဆန့်ကျင်ပြောဆိုဖို့ဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကချင်းညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ပြိနှိပ်နေတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကဝေဖန်ပြောဆိုခြင်းမရှိခဲ့တဲ့အတွက်ဗြိတိန်နိုင်ငံအောက်ဆိုမြို့ကလည်းသူမကိုချီးမြှင့်ထားတဲ့အောက်ဆိုမြို့ရဲ့လွမြောက်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးနိုင်ငံတကာသတင်းမီဒီယာတွေကဖော်ပြနေတာတွေဟာသတင်းအမှားတွေပေါ်မှာအခြေခံပြီးဖော်ပြနေတာဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒေါ်ဆန်းစုကြည်ဟာအသိမကြခင်တုန်းကတော့ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့နိုင်ငံနယ်စပ်ကိုကိုယ်တိုင်သွားပြီးတော့အဲ့ဒီကအခြေအနေတွေကိုကြည့်ရှုခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်သူရရှင်များခင်ဗျာ။နိုင်ငံတကာရက်ခတ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအရေးဖြစ်ရှိမှုနဲ့ပတ်သက်ပြီးတော့အာဆီယံခေါင်းဆောင်တွေကနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံမြန်မာအစိုးရနဲ့တသားတည်းရှိနေတဲ့အကြောင်းမနေ့ကအာဆီယံထိပ်သီးအစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မူကြမ်းမှာဖော်ပြထားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အာဆီယံအလှည့်ကျဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကအိရှင်အဖြစ်လက်ခံကျင်းပနေတဲ့32ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲမှာမနေ့ကအာဆီယံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲအပြီးထုတ်ပြန်တဲ့သဘောထားကြေညာချက်မူကြမ်းနဲ့ပတ်သက်လို့အာဆီယံနဲ့ကုလသမဂ္ဂဆွေးနွေးပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကအခုလိုပြောကြားခဲ့ပါတယ်
The United Nations welcomes constructive approaches by ASEAN, including the provision of humanitarian aid to northern Rakhine. Since the beginning of the crisis and beyond the end of violence,
မြောက်ပိုင်းကိုလူသားချင်းစာနာမှုကူညီထောက်ပံ့ရေးပြဋ္ဌာန်းချက်အပါအဝင်အာဆီယံရဲ့အပြုသဘောဆောင်တဲ့ချဉ်းကပ်မှုကိုကုလသမဂ္ဂအနေနဲ့ကြိုးစားပါတယ်။ပဋိပက္ခစဖြစ်တဲ့ချိန်တည်းကရောအကြမ်းဖက်မှုနောက်ပိုင်းကာလတွေမှာရောဒုက္ခရောက်နေတဲ့ဒေသခံလူတွေစီလူသားချင်းစာနာမှုအကူအညီတွေတွားရောက်ခွင့်ပေးဖို့နောက်ပြီးတော့ဒုက္ခသည်တွေအနေနဲ့လုံလုံခြုံခြုံတိုက်ခါရှိရှိနဲ့ လိုလိုလားလားသူတို့ရဲ့နေရာချင်းပြန်ကွင်းရရှိရေးစတာတွေကိုကျွန်တော်တို့တောင်းဆိုခဲ့ပါတယ်။ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ပြီးတော့ဒီချက်တွေကိုဖြည့်ရှင်းပေးခြင်းဟာဝမ်းနဲ့ကြေကွဲပွဲကောင်းတဲ့ဖြစ်ရဆိုးကိုပြောင်းလဲဖို့အရေးပါပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဟာအလွန်စိုးရိမ်စရာကောင်းကြောင်းလဲသူကအခုလိုပြောဆိုခဲ့ပါတယ
်။ I cannot hide my deep concern.With the dramatic movement of hundreds of thousands of refugees from Myanmar to Bangladesh, it is a worrying escalation in a protracted tragedy and a potential source of instability in the region.
မြန်မာနိုင်ငံဘက်ချမ်းမာကြမ်းဖက်မှုတွေကြောင့်ထိတ်လန့်ကြောက်ရွံ့ပြီးတော့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့အခြေအနေပေါ်မှာကျွန်တော်ရဲ့အလွန်မင်းစိုးရိမ်မကင်းဖြစ်မှုကိုကျွန်တော်ဖုံးကွယ်မထားနိုင်ပါဘူး။အတိဒုက္ခရောက်နေကြတဲ့အခြေအနေကြာမြင့်လာတာနဲ့အမျှစိုးရိမ်ပေါ်ရာအခြေအနေတွေမြင့်တက်လာပြီးတော့ဒေသတွင်းမတည်မငြိမ်ဖြစ်ဖို့နဲ့အစွန်ရောက်အကြမ်းဖက်မှုတွေအတွက်ခြေကံပင်ရင်းဖြစ်လာနိုင်ခြေရှိနေပါတယ်
။အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမွတ်စလင်အများစုနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှားစတဲ့နိုင်ငံတွေကရိုဟင်ဂျာအရေးကိစ္စကိုအများသိအောင်ထုတ်ဖော်ပြောဆိုကြတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်အခုလိုအာဆီယံထိပ်သီးဆွေးနွေးပွဲရဲ့သဘောထားကြေညာချက်မှာရိုဟင်ဂျာအကြောင်းထုတ်ဖော်ပြောဆိုခြင်းမရှိတဲ့အပေါ်ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲအတွင်းဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရော့ကီကတုံ့ပြန်ပြောကြားရမှာဘယ်နိုင်ငံတွေလဲဆိုတာအတိအကျမပြောဘဲအဖွဲ့ဝင်နိုင်ငံတချို့ကတော့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းသူတို့သဘောထားတွေကိုဆွေးနွေးခဲ့ကြောင်းအခုလိုသူကပြောပါရယ်
။ဒါနဲ့ပတ်သက်လို့ကျွန်တော်အမှားမခံနိုင်ပါဘူး။အနည်းဆုံးတော့နှစ်နိုင်ငံဒါမှမဟုတ်သုံးနိုင်ငံလောက်ဆွေးနွေးခဲ့ကြပါတယ်
။ဒါအပြင်ဘယ်နိုင်ငံတွေကအကူအညီတွေဘယ်လိုပေးမလဲဆိုတာကိုတော့အခုချိန်မှမသိရသေးကြောင်းတဆက်သေးအခုလိုပြောပါရယ
်။ I don't want to make a mistake here but it was raised I believe by
ဒါနဲ့ပတ်သက်လို့ကျွန်တော်အမှားမခံနိုင်ပါဘူးအနည်းဆုံးတော့နှစ်နိုင်ငံဒါမှမဟုတ်သုံးနိုင်ငံလောက်ဆွေးနွေးခဲ့ကြပါတယ
်ဒါအပြင်ဘယ်နိုင်ငံတွေကအကူအညီတွေဘယ်လိုပေးမလဲဆိုတာကိုတော့အခုချိန်မှမသိရသေးချောင်းတဆက်သေးအခုလိုပြောပါတယ
် Myanmar agreed that they welcome humanitarian assistance but there was no specific mention of which
ဒါကြီးဆန္ဒမှုအကူအညီတွေကိုကြိုးဆိုတဲ့အကြောင်းမြန်မာနိုင်ငံကပြောပါတယ်ဒါပေမဲ့ဘယ်နိုင်ငံကဘလို့ကူညီမလဲဆိုတာအတိအကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူ
းအာဆီယံရဲ့ကြေညာချက်မူကြမ်းမှာရိုဟင်ဂျာအကြက်တဲကိစ္စထဲသွင်းဖော်ပြခြင်းမရှိတဲ့အပေါ်နယူးယောက်အခြေဆိုင် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုထောက်ပြဝေဖန်ခဲ့ပါတယ
် Yeah it is shockingand incredible that ASEAN fails to mention the Rohingya crisis directly in their draft statement. This is the world's worst humanitarian and human rights crisis right now.
ASEAN နဲ့သူတို့ရဲ့ကြေညာချက်မူကြမ်းမှာ Rohingya ဒုက္ခသည်အကြက်တဲနဲ့ပတ်သက်လို့ဓာတ်ရိုက်ထုတ်ဖော်ပြောဆိုဖို့ပြက်ကွက်ခဲ့တာကိုကျွန်တော်တို့တုံ့လုံးစိတ်ပြတ်မိတယ်လို့မျိုးကြီးနိုင်အောင်ဖြစ်မိပါတယ်။အခုချိန်မှာကမ္ဘာပေါ်မှာအဆိုးအဝါဆုံးလူသားချင်းစာနာမှုဆိုင်ရာဒုက္ခအကြက်တဲကြီးဖြစ်နေတာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ကြပါတယ်။အများပြားအသက်ဆုံးရှုံးခဲ့ကြသလိုရွာပေါင်း300ကျော်မိရှုဖြက်စီးခံခဲ့ရပါတယ်။အမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့တရုတ်နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှတော့ကြမ်းဖက်မှုတွေရပ်တန့်ဖို့တောင်းဆိုတဲ့မြန်မာရေးကြေညာချက်ထုတ်ပြန်နိုင်ခဲ့ပါတယ်။ဟုတ်ပါတယ်သူတို့အချင်းချင်းအကာအကွယ်ပေးနေတာပါ။ဘာကြောင့်လဲဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံအများစုဟာလူခွင့်ရေးနဲ့ပတ်သက်ရင်နာမည်ကောင်းမရှိကြပါဘူး။ဒါကြောင့်တကယ်လို့များသူများနိုင်ငံနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်မယ်ဆိုရင်တစ်ချိန်မှာတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကသူ့နိုင်ငံနဲ့ပတ်သက်လို့ပြန်ပြီးလှုပ်ခိုင်းရမှာကိုအာဆီယံခေါင်းဆောင်တွေကစိုးရိမ်ကြပါတယ်
။ဒီအတောအတွင်းရခိုင်ပြည်နယ်မှာတာဝန်ယူထားရတဲ့ဘိုကျုပ်မောင်မောင်စိုးနေရာမှာဘိုမူးကျုပ်စိုးတင်နိုင်ကိုရုတ်တရက်အစားထိုးပြောင်းလဲခန့်အပ်လိုက်ပါတယ်။အခုလိုရခိုင်ပြည်နယ်ကိုကြီးကျက်ကွက်ကဲနေတဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲနဲ့ပတ်သက်လို့အကြောင်းရင်းကိုတော့မသိရသေးပါဘူး။ကုလသမဂ္ဂဘက်ကတော့ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးဆိုင်ရာချိုးဖောက်ကျူးလွန်မှုတွေဟာ crimes against humanity လူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုမြောက်ကျောင်းဆွဆွဲထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်အကြက်တဲနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာမြန်မာအစိုးရနဲ့ဆွေးနွေးဖို့နိုဝင်ဘာလ15ရက်ဗုဒ္ဓဖူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်ရှင်။
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှင်တို့အခုနားဆင်နေကြတာတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနစ်ဖက်ထုတ်လွှင့်ချက်တီပဲဖြစ်ပါတယ်
UAE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနေ့နဲ့ခင်ဗျာခင်ဗျာ။တရားရှင်တို့အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်တုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာဆိုရင်တော့
ကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထားတာမတွေ့ရဘူးဗျကျွန်တော်တို့ရန်ကုန်မှာ
ဒါကတော့စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မှာပြက်ကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံကရိုဟင်ဂျာအရေးကိုအာဆီယံအဖွဲ့ကြီးကနှုတ်ဆက်နေလိုက်ခြင်းဟာဒေါအောင်ဆန်းစုကြည်အတွက်အကျိုးရှိစေတဲ့အကြောင်း AP သတင်းဌာနကအက်စတာထူးဆန်ရေးသားထားတဲ့စောင်းမားကို Time Online မှာဖတ်ရှုရပါတယ်။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်ပြီးမြန်မာစစ်အာဏာရှင်တွေကိုဆန့်ကျင်ကဒီမိုကရေစီအရေးအတွက်တိုက်ပွဲဝင်နေခြင်းလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကြာတုန်းကမြန်မာပြည်သူတွေခံစားနေရတဲ့အကြက်တဲ့ဒုက္ခတွေကိုကြားဝင်နှောက်ရှက်ရပါမလားဆိုပြီးတော့မကြေမချမ်းဖြစ်ခဲ့ဘူးပါတယ်။1996ခုနှစ်ကသတင်းစာတစ်စောင်ရဲ့အရိတအာပေါ်မှာအဲ့ဒီအချိန်တုန်းကအတိုက်ခံခေါင်းဆောင်ကအာဆီယံ10နိုင်ငံရဲ့တနိုင်ငံရဲ့ပြည်တွင်းရေးကိုတနိုင်ငံကကြားဝင်မဆွတ်ဖက်ဘူးဆိုတဲ့မူဝါဒဟာအကူအညီမပေးချင်တာကိုစင်ကြေပေးတာသာဖြစ်တယ်လို့ဝေဖန်ခဲ့မှုတာကိုထောက်ပြထားပါတယ်။ဒီကနေ့အချိန်မှာတော့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်ဖြစ်လာခဲ့ပါပြီ။တနင်္လာနေ့ကကျင်းပတဲ့မနီလာမြို့ကအာဆီယံထိပ်သီးညီလာခံမှာလူမျိုးပြုံးတုတ်တင်ရှင်းနှမှုတွေပြုလုပ်နေပါတယ်လို့ကုလသမဂ္ဂကပြောဆိုနေတဲ့သူမနိုင်ငံအတွင်းကရိုဟင်ဂျာအရေးခင်းကိုဒေသရင်းနိုင်ငံတွေကနှုတ်ဆက်နေကြတာကိုသူမသတိပြုမိပါလိမ့်မယ်ဒီအရေးခင်းဖြစ်ရဟာညီလာခံရဲ့ဆွေးနွေးမဲ့အစီအစဉ်ထဲမှာပါမသိကြပေမဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကတော့ညီလာခံရဲ့ပြင်ပမှာအလို့သဘောဆွေးနွေးနိုင်ပါတယ်6သိန်းကျော်အရေးတွက်ရှိတဲ့ရိုဟင်ဂျာတွေထွက်ပြေးတင်းရှောင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပါဘူးအာဆီယံညီလာခံတွေဟာဒေသတစ်ခုလုံးကိုထိခိုက်စေလောက်တဲ့လူခွင့်ရေးကိစ္စမဟုတ်ခဲ့ရင်အရေးထားထက်သွင်းဆွေးနွေးလို့မရှိပါဘူးလို့လူခွင့်ရေးလေ့လာသုတေသနပြုနေသူတဦးဖြစ်တဲ့ဒေးဗစ်မက်သီယိုဆင်ကပြောပါရယ်အခုတော့အဲ့ဒီအာဆီယံအဖွဲ့ကြီးရဲ့ယဉ်ကျေးမှုထုံတမ်းစဉ်လာဟာဒေါအောင်ဆန်းစုကြည်ရဲ့အစိုးရအတွက်တော့အကျိုးရှိသွားပြီပေါ်လို့ပြောတဲ့အကြောင်းရေးသားထားပါရယ်အပြည့်စုံကို Time Online မှာဖတ်ရှုနိုင်ပါရယ်ဆက်ပြီးတော့တင်ပြချင်တာကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာပြောရဆိုရမှာတွေကတော့တိတ်ပြီးတော့တက်တောင်တက်တာဖြစ်မှာမဟုတ်တဲ့အကြောင်း Channel News Asia မှာဆောင်းဝါရှင်ငွေချင်းပေါင်ကစ်ပကန်ရေးသားထားတဲ့ဆောင်းဝါဖြစ်ပါတယ်။အာရှ6နိုင်ငံခီးစဉ်အဖြစ်တွားရောက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမြန်မာနိုင်ငံကိုအခုလ15ရက်နေ့မှာရောက်ရှိပြီးမြန်မာခေါင်းဆောင်အနေနဲ့တွေ့ဆုံကရိုဟင်ဂျာအရေးကိစ္စအကြောင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအကြောင်းစတာတွေကိုဆွေးနွေးပါလိမ့်မယ်။ရိုဟင်ဂျာအရေးကိစ္စကိုနိုင်ငံတကာကအထူးတလဲအာရုံစိုက်နေကြပေမဲ့သမ္မတဒေါ်နယ်ထရမ့်အစိုးရကတော့တိတ်ပြီးတော့စိတ်ဝင်စားဖို့မရဘူးလို့လေလာသုံးသက်သူတွေကမြင်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်ဖို့သမ္မတထရမ့်အစိုးရကိုကွန်ဂရက်လွှတ်တော်ကနေ PR တွေအကြီးအကျယ်ပေးနေတာပါ။ Tillerson ရဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာအစိုးရကတကယ်ပဲလူမျိုးတုံးရှင်းလင်းမှုတွေလုပ်နေသလားမြန်မာစစ်တပ်ရဲ့ကင်တွယ်လှုပ်ဆောင်ပုံတွေကိုပုံမသိရှိအောင်ပြုလုပ်ဖို့ဖြစ်ပါတယ်။ဒီခီးစဉ်ရဲ့ဒုတိယအရေးကြီးဆုံးအချက်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရဘက်ကလည်းNLD အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြပြီးတော့သမ္မတထရမ့်အစိုးရနဲ့ကွန်ဂရက်လွှတ်တော်တို့နားလည်သဘောပေါက်အောင်ရှင်းပြဖို့ကြိုးစားမှာဖြစ်ပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
ရရှိမှန်ပြောအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုရင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မျိုးပိုင်းကြက်တဲနဲ့ပတ်သက်လို့လည်းမြန်မာအာဏာရှင်တွေနဲ့ဆွေးနွေးပွဲရှိနေပါတယ်။မြန်မာရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တတော်ကြုံတွေ့နေရတဲ့ရခိုင်ရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆိုင်ရာတွေအပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA ရဲ့ Daily Life အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းမဲ့သတင်းတွေကိုကြိုဆိုပါတယ်ခင်ဗျာ
အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီခင်ဗျာမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက TO2F-I-L-L to fill ga pie bo S-O-M-E O-N-E apostrophe S someone's ga lutu diao ye S-H-O-E-S shoes ga phana so ro zakwai thun ye lungkao adibe ga lutu diao ye phana ku pie bo bo idiom adibe ga ro chima ro myama ma lutu u ye che ya ku pi nai aw lou pho ne sin du de lo so ya ma ba ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းအုပ်စရာအသစ်ကတော့ကျောင်းအုပ်စရာဟောင်းရဲ့ခြေရာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေးကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်စည်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတို့ရဲ့ခြေရာကိုပြည်နိုင်အောင်လုပ်ဖို့ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
To fill someone's shoes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ပတ်စင်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်တရုတ်နိုင်ငံမှာအထက်ကနေဖိအားပေးမှုတွေရော့ကျလာနေပြီဖြစ်တာကြောင့်လက်ရှိမှာအခြေခံအဆောက်အဦတွေပြုပြင်ပြောင်းလဲမှုလှုပ်ဆောင်နေပြီးတော့စီးပွားရေးပုံမူတင်ကျင်ရေးကိုဦးစားပေးပြီးတော့ဆောင်ရွက်လာနေပြီဖြစ်ပါတယ်ငါးနှစ်တကြိမ်ကျင်းပတဲ့16ကြိမ်မြောက်တရုတ်ကွန်မြူနတီပါတီညီလာခံကနေတိုင်းပြည်ရဲ့စီးပွားရေးနဲ့တခြားလှုပ်ဆောင်မဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာအစီအစဉ်တွေကိုချမှတ်ခဲ့ပါတယ်ဒီအကြောင်းကိုအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်မှာဆိုဥပါရို lift တို့အမျိုးမျိုးပေါ့နော်ထိုင်းမှာဆိုလည်းထိုင်းအလျောက်သူစီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Oway Right ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျာ
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်ရန်ကုန်မှာကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိရပါတော့နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထတာမတွေ့ရဘူးဗျကျွန်တော်တို့ရန်ကုန်မှာဆိုလိုချင်တာကတက္ကစီ driver တယောက်ကလည်းပဲကျုံတဲ့ driver ကျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံချုံစိတ်ချမှုကအရန်ကိုအားနေနေတာတွေ့ရတယ်ဗျဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့တိတ်ပြီးတော့မကွာပါဘူးခင်ဗျာအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျာ
အဲ့တော့ Oway Right ကိုမောင်းလို့တဲ့သူတွေကလက်ရှိမှာ taxi အဖြစ်နဲ့မောင်းနေတဲ့သဘောကရေမောင်းလိုင်စင်အနီးရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျာအဲ့လိုလား
ဟုတ်ပါတယ်ခင်ဗျာရေမောင်းတဲ့ရေမောင်းလိုင်စင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုင်စင်လို့ခေါ်တယ်ရေမောင်းလိုင်စင်အညိုလိုပါတယ်ခင်ဗျာ
ကအဲ့တော့ဂါကြီးလိုင်စင်တို့ဟိုပေါ့ဟိုနံပါတ်ပြရလဲအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Right မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်သူတို့ဘာတွေများလှုပ်ဆောင်ရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပထမဆုံး registration process တစ်ခုရှိရပါတော့เนาะဒီ taxi မောင်းနေတဲ့ယာဉ်မောင်းနေနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှိရင်သူတစ်သက်တည်းကိုရေးကိုယ်တာအချက်လက်အပြည့်အစုံကျွန်တော်တို့တောင်းပါတယ်ခင်ဗျပြီးလို့ရှိရင်အဲ့ဒီကိုရေးကိုယ်တာအချက်လက်အပြည့်အစုံမှာဘယ်မှာနေလဲဆိုရယ်ရက်ွက်ထောက်ဆက်ရထောက်ခံစာရက်စဲစကန်ထောက်ခံစာအစအကုန်လုံးလိုတာပါเนาะပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျာ technology နဲ့ပတ်သက်တဲ့ training တွေပေးတယ်ပြီးရင်သူတို့ဒီရင်မောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training တွေကျွန်တော်တို့ပေးပါတယ်ဗျာပြီးပြီဆိုလို့ရှိရင်သူတို့စပြီးတော့အစမ်းမောင်းဝင်ပေးပါတယ်စမောင်းပြီးတော့အစမ်းမောင်းလို့အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့တပတ်နေတပတ်တွင်းမှာကျွန်တော်တို့သူတို့ overnight ride ရဲ့ permanent driver အနေနဲ့သတ်မှတ်ပေးပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့သူတို့ဈေးနှုန်းကြတာကောတဘောရခိုင်နှုန်းအဖြစ်ပေါ့တဘောကဆိုကြပါစို့အာစုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝရီအဝိုင်းကိုသွားကျင်နေဆိုရင်ဥပမာအဖြစ်တဘောကတရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်နှုန်းအဖြစ်ဘယ်လောက်ရသလဲအဲ့ဒါကကောဘယ်လိုမျိုးကြေးတွေရောဘယ်လိုတတ်မှတ်သလဲဗျဟိုဟိုဟာနဲ့ကုမ္ပဏီနဲ့ဟိုဒရိုင်ဘာကြားတော့
အဟုတ်ကဲ့ဒရိုင်ဘာက 90% ရပါတယ်ခင်ဗျာကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုတည်းမဟုတ်ပဲနိုင်ငံတကာ company တွေရှိနေပါတယ်ဒါပေမဲ့ကံရီအားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က30ရာခိုင်နှုန်းပဲယူပြီးတော့ driver တွေက90ရာခိုင်နှုန်းရပါတယ်ခင်ဗျာ
။
ကျွန်တော်အများကြီးတောင်းလို့ပေးထားပါတ
ယ်။ဈေးနှုန်းကသဘောကမြို့တွေကနေပြီးတော့သဘောကတောင်းကလာလောက်သွားနေတယ်ဆို taxi သမားရဲ့ပါစပ်ထဲမှာပဲဈေးရရှိတာ哦ပြီးတော့ဟိုဈေးစစ်တာဘာညာ customer နဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဈေးနှုန်းကသူတို့ပါစပ်ထဲမှာရှိတယ်လို့ပဲရေးပူကရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ overweight ride အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လေဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြရဲဆိုတော့ဘလို့ဆန်နှုံးနဲ့တတ်မှတ်တယ်လေဗျ။
ကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တက်ပေးတယ်ဗျ။အဓိကတော့ကျွန်တော်တို့စနစ်ကကားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျ။အဲ့တော့သူတို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗျ။
overweight ride ဟာဒီဟောဘလုံးညုံစိတ်ချမှုအတွက်လည်းရည်ရွယ်တယ်ပေါ့နော်စာတီထောင်ရတဲ့ရည်ရွယ်ချက်ထဲမှာဆိုတော့ဆိုကြပါစို့ overweight ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု overweight ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကျန်ခဲ့တယ်ဆိုရင် overweight ride ကတာဝန်ယူတာတဘောကကျန်ခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်တို့နောက်ဟိုဟောဘဟိုခီးတဲ့တခုကိုထိလက်ရောက်ဖြစ်သွားတယ်တို့ဘာလို့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရော company ကနေပြီးတော့အဲ့ဒီโอ้ว่าบ่ดิ driver โหไททันเนี่ยอายยุมุရှိดล่ะยอเจไปดาမျိုးบาญ่าอะไรမျိုးปอนเนาะโหบลูမျိုး responsibility ရှိပါလဲ
โอเคကျွန်တော်တို့มา process ကတော့အဓိကတော့ပြည့်မှုပုံမှန်မူတည်တာပေါ့เนาะဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရဲတာကပြန်ခဲ့တဲ့ပစ္စည်းတွေ99ရာခိုင်နှုန်းအရောတေချာပေါက်ပြန်ရပါတယ်ဗျာကျွန်တော်တို့တကယ်ဟိုကားပေါ်မှာတိမ်ပေါင်းများစွာပြန်တဲ့ပစ္စည်းတွေချန်ခဲ့တာတွေလည်းဂျုံခဲ့ရပူပါတယ်ဖုန်းတွေစက်ဆိုင်တွေချန်ခဲ့တာခဏခဏပဲပေါ့เนาะအဲ့ဒါအကုန်လုံးကကျွန်တော်တရားခံတော့ပြန်ရအဓိကကဘာလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီဆိုတာနဲ့သူတို့ဘယ် driver နဲ့ဘယ် passenger သွားနေလဲဆိုတော့ data ကိုကျွန်တော်တို့ကသိမ်းပေးထားတယ်။နောက်ဘယ်လမ်းကြောင်းတွေကသွားတယ်ဆိုတော့ GPS data တွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျွန်တော်တို့ကတခုဖြစ်လာတယ်ဆိုချက်ချင်း action ယူလို့ရတယ်ဗျ။အဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီ Taman taxi driver တယောက်အနေနဲ့ကလမ်းပေါ်မှာcopy ရတာလေ copy သွားရဲဆိုရင်ဘယ်ရင်မောင်းနဲ့ဘယ် passenger နဲ့သွားထားလဲဆိုတာဘယ်သူမှမ data မရှိဘူးဘယ်သူမှလည်းမသိဘူးစီးသွားတဲ့သူကလည်းဘယ်ကားစီးသွားလဲဆိုတာမသိဘူးလို့ driver ကလည်းဘယ် passenger ဆိုတာမသိဘူးကျွန်တော်တို့ကဟိုအားလုံးတယောက်နဲ့တယောက် communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတဲ့ data ကကျွန်တော်တို့မှရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာရဲဆိုရင်ချက်ချင်းကျွန်တော်တို့က action ယူလို့ရအောင်ပဲဗျနောက်တစ်ခုက driver တွေပေါ်မှာလည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့သတ်မှတ်ထားတဲ့စီကန်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့စာပိုင်းမှာ warning ပေးတယ်ပြီးရင်ကျွန်တော်တို့suspend လုပ်လိုက်တာပေါ့နော် device suspend လုပ်တယ်နောက်တစ်ချိန်ထပ်ပြီးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ system နဲ့ကနေပြီးတော့တခါလေ fire လုပ်လိုက်တဲ့အချိန်တည်းကျွန်တော်လုပ်တာရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီးဆိုလို့ရှိရင်ဒါ profitability ကတော့ဒါ the bottom line ကတော့ဒါအဓိကအရေးကြီးတာကို company တွက်ကဘယ်လိုပဲဖြစ်ဖြစ်သူအနေနဲ့ဘလောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်သူကလုပ်ငန်းတိုးချဲ့နိုင်မယ်ဆိုတဲ့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ overweight company နဲ့အနေနဲ့ကတော့ဒီ application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းတွေမှာရင်းနှီးမြှုပ်နှံခဲ့ရတဲ့ဟာတွေဘာတွေနဲ့ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများဆုံးအရဘယ်လိုပြောလို့ရမလဲအဲ့ဒါ
ကျွန်တော်တို့ဒီ OA right healing တခုလည်းပဲပြောမယ်ဆိုလို့ရှိရင်တော့profitable ဖြစ်နေတဲ့အဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
။သူရရှင်တို့ခုနားဆင်ကြရတာကတော့မြန်မာပြည်မှာရေပန်းစားနေတဲ့ OA right အငှားရင်စနစ်အကြောင်းကုမ္ပဏီရဲ့မန်နေဂျာဦးကျော်မင်းစီနဲ့တွေ့ဆုံမေးမြန်းထားတဲ့စီဝိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကောင်းစဉ်မှားပြင်းပြီးတော့ကြေညာခဲ့တဲ့အတွက်အနုညွတ်တောင်းပန်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့နားဆင်ရမှာတော့တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်စစ်ပြန်စစ်မှုတမ်းနေ့ကျင်းပရတဲ့အကြောင်းနဲ့ DV Green Card ကန်ဆယ်မဲ့စနစ်ဖြစ်သိမှုသမရရဲ့တိုက်တွန်းနေတဲ့အကြောင်းကိုကိုအောင်အောင်ကတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
နိုဝင်ဘာလ7ရက်နေ့ဟာအမေရိကန်စစ်မှုထမ်းဟောင်းများနေ့ဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေမှတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့စစ်ပြန်စစ်မှုထမ်းဟောင်းတွေအလုံးကိုဂုဏ်ပြုတဲ့အခမ်းအနားတွေအမေရိကန်တနိုင်ငံလုံးမှာကျင်းပကြပြီးနိုင်ငံအားလည်းရဲ့အဖြစ်လဲသတ်မှတ်ထားတာပါ။မြို့တော်ဝါရှင်တန် DC မှာတော့စစ်ပြန်စစ်မှုထမ်းဟောင်းတွေအခမ်းအနားတွေကိုစစ်ပွဲအထိမ်းအမှတ်ဂုဏ်ပြုဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတွေဗိမာန်တွေပြတိုက်တွေမှာကျင်းပကြပါတယ်။အမေရိကန်သမ္မတအင်ဂျီရိုနဲ့မလန်မကမ်းမှာရှိတဲ့ပထမကမ္ဘာစစ်ပွဲအထိမ်းအမှတ်ပန်းချီမှာဆိုရင်နိုဝင်ဘာလ9ရက်နေ့နေ့လယ်မှာဂုံပြူအခမ်းအနားကျင်းပပါရဲအမျိုးသားရင်မြင့်က VNN စစ်ပြန်နေရဲ့အထိမ်းအမှတ်နေရာမှာလည်းအခမ်းအနားကျင်းပပါရဲ VNN စစ်ပွဲအတွင်းကြာဆုံးသူတွေရဲ့နာမည်ကိုအနက်အောင်ကြောက်ပြားပေါ်မှာရေးထိုးထားပြီးအဲ့ဒီအထိမ်းအမှတ်ဗိမာန်စတင်ဖွင့်လှစ်ခဲ့ကြတဲ့ကအမတ်တရပစ္စည်းတွေလာရောက်ချထားတာ၄သိန်းကျော်ရှိပါပြီအမတ်တရအခမ်းအနားအနေနဲ့စစ်ပြန်စစ်မှုထမ်းဟောင်းများနေ့နေ့လယ်တနာ ਈ မှာပန်းကွေချအလေးပြုတာပါအခုလိုစစ်ပြန်စစ်မှုထမ်းဟောင်းများနေ့မှာနိုင်ငံအတွက်ကိုလဲအင်္ဂါဆွတ်လွတ်ခဲ့တဲ့စစ်တီတွေအတွက်ရည်စူးပြီးဆောက်လုပ်ထားတဲ့အမတ်တရနေရာတွေကိုလည်းတွားရောက်လည်ပတ်ပြီးဂရဝပြုကြပါတယ်စစ်မှုထမ်းဟောင်းများနေ့ကိုအမေရိကန်ပြည်ထောင်စုတနင်္ဂနွေလုံးကျင်းပကြတာမှာမြို့တော်ဝါရှင်တန် DC တပတ်ကန်ဗာဂျီးနီးယားပြည်နယ်အာလင်တန်မှာကျင်းပလေရှိတဲ့အခမ်းအနားကတော့အကြီးအကျယ်ဆုံးလို့ပြောရမှာပါ။သမိုင်းဝင်အာလင်တန်မျိုးသားစစ်သည်ကြီးမှာဒီအခမ်းအနားကိုနှစ်ဆင်ကျင်းပလေရှိပါတယ်။အာလင်တန်မျိုးသားစစ်သည်ကြီးမှာကျင်းပမဲ့အခမ်းအနားကိုအလုံးတဲရောက်နိုင်အောင်စီစဉ်ပေးထားတယ်လို့စစ်မှုထမ်းဟောင်းရေးရာဌာနအင်တာနက်ဝက်ဘ်ဆိုက်လိပ်စာမှာဖော်ပြထားပါတယ်။1919ခုနှစ်ဇွန်လ28ရက်နေ့မှာဗာဆေးစာချုပ်ချုပ်ဆိုပြီးပထမကမ္ဘာစစ်လဲပြီးဆုံးခဲ့ပါတယ်။1919ခုနှစ်နိုဝင်ဘာလမှာတမရဝေစင်ကနိုဝင်ဘာ17ရက်နေ့ကို Amnesty Day စစ်ဆိုင်မှုနှစ်ပတ်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ပထမဆုံးဂုဏ်ပြုခဲ့ပါတယ်။ဟိုတုန်းကဆိုရင်နိုဝင်ဘာ17ရက်နေ့မှာလမ်းလျှောက်ချီတက်ပွဲတွေလူလူဟောပြောပွဲတွေနဲ့အဲ့ဒီနေ့17နှစ်မှာအယောင်ဝယ်တွေကိုတောင်ခဏရထားကြတယ်လို့ဆိုပါတယ်။အဲ့နောက်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းမှာစစ်ဆိုင်မှုနှစ်ဖက်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ဆိုရတဲ့စစ်ပွဲတွေအလုံးမှာပါဝင်တိုက်ခိုက်ခဲ့တဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့နိုဝင်ဘာ17ရက်နေ့ကိုစစ်မှုထမ်းဟောင်းများနေ့လို့လွှတ်တော်ကဇွန်လ1ရက်နေ့1954ခုနှစ်မှာအတည်ပြုသတ်မှတ်ပြီးတော့ကျင်းပလာခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရရှိပြီးအမေရိကန်အိမ်မက်တွေအကောင့်ထဲပေါ်နိုင်မဲ့ DV အစီအစဉ်ကို Congress လွှတ်တော်အနေနဲ့ဖျက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့အပတ်အင်္ဂါနေ့ကနယူးယောက်မြို့မှာအစံဖက်ဝါရဇွဲတိုက်ခိုက်မှုဖြစ်ပြီး Green Card ကန်ဆယ်မဲ့လို့လည်းသိကြတဲ့ဒီအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတကလိုလားနေတာပါ။ American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်နှုန်းနေပါတဲ့နိုင်ငံတွေကသူတွေလာရောက်နိုင်ရေး DV အစီအစဉ်ကိုစတင်ခဲ့တာပါ။လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲဖို့အစီအစဉ်နေတဲ့အချိန်ထဲမှာ DV အစီအစဉ်လဲအဲ့ဒီဥပဒေရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေပြီးအထက်လွှတ်တော်မှဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးနေပါတယ်။နယူးယောက်မြို့ကတိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာ DV Visa ကန်ဆယ်မဲ့အစီအစဉ်ကြောင့်လွန်ခဲ့တဲ့9နှစ်ကအမေရိကန်နိုင်ငံကိုဝင်ရောက်ခဲ့တာဖြစ်တယ်လို့သမ္မတ Trump ကအပြစ်တင်ထားတာပါ။ဒါ့အပြင် DV Green Card မဲ့အစီအစဉ်ဟာနိုင်ငံအတွက်အကျိုးမရှိတဲ့အစီအစဉ်တစ်ရပ်ဖြစ်တယ်လို့သမ္မတ Donald Trump ကပြောပါတယ်။
This program grants visas not
only to the United States, but also to the foreign countries. This program grants visas not only to the United States, but also to the foreign countries. This program grants visas not only to the United States, but also to the foreign countries. This program grants visas not only to the United States, but also to the foreign countries. This program grants visas not only to the United States, but
also to the foreign countries. This program grants visas not only to the United States, but also to the foreign countries. This program grants visas not only to the United States, but also to the foreign countries. This program grants visas not only to the United States, but also to the foreign countries. This program grants visas not only to the United States, but also to the foreign countries. This program grants visas not only TV အစီအစဉ်ကိုဖျက်သိမ်းမှုအပါအဝင်လူဝင်မှုကြီးကြပ်ရေးဥပဒေတွေပြင်ဆင်တာကြောင့်အမေရိကန်နေအနေနဲ့လ ဒုက္ခလစာရီပို့တိုးလာစေမဲ့ race ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့ Republican အထက်လွှတ်တော်အမတ်နှစ်ဦးကဖေဖော်ဝါရီလတည်းကအဆိုတင်သွင်းထားတာပါအလားတူဥပဒေကြမ်းကိုစက်တင်ဘာလကတည်းကလည်းအောက်လွှတ်တော်မှာဆွေးနွေးနေတာပါမစ်ရှိဂန်ပြည်နယ်အခြေစိုက်မွတ်စလင်အကျိုးဆောင်အဖွဲ့တစ်ဖွဲ့ရဲ့အကြီးအကဲလေးဖြစ်ရှေ့နေတဲ့ဦးလေးဖြစ်တဲ့ Fatina Abdrabu ကအခုလိုပြောပါတယ်
Diversity has always been
လူမျိုးစုံအတူတကွရှင်တွဲနေထိုင်ပြီးမျှော်လင့်ချက်ခွန်အားနဲ့အဖြစ်တရက်အတွက်မီးရှူးတစောင်းတိုင်းပြည်တစ်ခုအဖြစ်ရပ်တည်လာခဲ့တာပါနိုင်ငံရေးအရာပဲဖြစ်ဖြစ်ဘားကြောင်ပဲဖြစ်ဖြစ်ဒီလိုအနေအထားကိုဟန်တားပစ်တာနဲ့အယောင်သွေးစုံအလေးရောင်ကိုနှိမ့်သက်ဖို့တောင်းဆိုတာဟာကမ္ဘာကြီးအတွက်စိုးရင်စရာပါ
ဒီ VC season ကိုရပ်ဆိုင်းလိုက်လို့လည်းအမေရိကန်ရဲ့လုံခြုံရေးတိုးတက်လာမယ်လို့မထင်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်လွန်ခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကTexas Pine Sutherland Springs မြို့လေးမှာရှိတဲ့ဖျားเจ้าမှာဝတ်ပြုနေသူတွေကိုလူပြူတနတ်သမား Devin Kelly ကပြစ်ခတ်တာကြောင့်26ဦးသေဆုံးခဲ့ပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းတုန်းကလည်း Las Vegas မြို့မှာလူပြူတနတ်သမားတဦးကဂီတာပွဲလာရောက်သူတွေကိုပြစ်ခတ်တာကြောင့်လူပေါင်း60နီးပါးသေဆုံးခဲ့ပါတယ်။အကြမ်းဖက်ဝါဒနဲ့ပတ်သက်ပြီး George Washington တက္ကသိုလ်ကသူ့သည် Bennett Clifford ကအခုလိုသုံးသပ်ပါတယ်။
We're not only facing an international terrorism problem in terms of people.
လူတွေအနေနဲ့ဆိုရင်ကျွန်တော်တို့ဟာပြည်ပကနေဒီကိုလာကြတဲ့လူတွေစီကပဲနိုင်ငံတကာအကြမ်းဖက်ဝါဒပြဿနာကိုရင်ဆိုင်နေရတာမဟုတ်ပါဘူး။ဒီပြဿနာကပြည်တွင်းမှာပေါက်ဖွားတဲ့အဆွန်းရောက်ဝါဒထက်နည်းတယ်လို့ထင်ပါတယ်။ American ပြည်အောင်စုမှမွေးဖွားကြီးပြင်းတဲ့သူတွေကလည်းဒီလိုအကြမ်းဖက်အဆွန်းရောက်ဝါဒလမ်းကြောင်းအတိုင်းကို
တခြားလူဝင်မှုကြီးကြပ်ရေးအစီအစဉ်တွေလိုပဲ DB အစီအစဉ်ကြောင့် American ပြည်ထောင်စုအနေနဲ့ပိုးပြီးတော့ဘေးဒုက္ခတွေနဲ့ရင်ဆိုင်လာရနိုင်စရာအကြောင်းမရှိဘူးလို့လည်းသူကပြောပါတယ် Washington ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှင်းနေ Kenneth Rinsler က American ကိုလာရောက်သူတွေတိုင်းကိုတင်းတင်းကြပ်ကြပ်စီစစ်လေးရှိပါတယ်လို့ပြောပါတယ်
It's not legitimate
မကြသေးခင်ကဖြစ်ပွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုကြောင့်ဒီစီဇန်ကိုရပ်ဆိုင်းပစ်တယ်ဆိုတာဟာအတိတ်ပဲမရှိပါဘူး။ဘာလို့လဲဆိုတော့တခြားဒီကိုလာတဲ့သူတွေလိုပဲအားလုံးဟာနောက်ကျောင်းရာဇဝင်စစ်ဆေးခံရခဲ့လို့ပါ
။နှစ်သက်မှာလူဝင်မှုကြီးကြပ်ရေးဥပဒေကြမ်းကိုအတည်ပြုသွားနိုင်ရေးကြိုးပမ်းသွားမယ်လို့ Republican တွေကပြောပါတယ်။ဒါပေမဲ့လည်းရုရှားအရေးစုံစမ်းစစ်ဆေးနေတာအပါအဝင်အစိုးရအဖွဲ့ရဲ့တခြားဦးစားပေးလုပ်ငန်းတွေရှိနေတာကြောင့်ဒီကိစ္စအကောင့်ထဲပေါ်လာဖို့ကတော့အခြေအနေပေါ်မှာမူတည်နေတာပါ။ Rinsler က
First of all there are very few legislative days.
ဒီလိုတော့မနာခင်မှာဥပဒေတွေဆွေးနွေးအတည်ပြုနိုင်ဖို့ရန်နှင်းငယ်ပဲကြံတော့တာကြောင့်အခွန်စနစ်နဲ့ပတ်သက်ပြီးတော့ဒါပိုပြီးအာယုံဆိုင်လှုပ်ဆောင်နေကြပါတယ်။လာမယ့်နှစ်ကတော့လွတ်တော်အမတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်တာကြောင့်ဘာဖြစ်မလဲဆိုတာပြောဖို့ခက်ပါတယ်
။1990ခုနှစ်ကစလို့ DV Green Cat ကန်ဆယ်မဲ့အစီအစဉ်စတင်ခဲ့တာပါ။ American ပြည်ထောင်စုမှာမိသားစုမရှိသူတွေလုပ်ငန်းရှင်တွေစီကခေါ်ယူစာမရရှိသူတွေဒုက္ခတွေမဟုတ်တဲ့သူတွေအတွက် DV အစီအစဉ်ဟာ American ပြည်ထောင်စုမှာလာရောက်အခြေချနေထိုင်နိုင်တဲ့တခုတည်းသောအခွင့်အလမ်းလည်းဖြစ်ပါတယ် DV ကန်ဆယ်မဲ့ရှောက်သူတွေအနေနဲ့ကျောင်းပညာကိုအထက်တန်းအဆင့်အထိအောင်မြင်ဖို့လိုပြီးဒါမှမဟုတ်ရင်တော့တမွေးဝန်ကျောင်းပညာရပ်တစ်ခုခုကိုနှစ်နှင်းငယ်လောက်ကင်ဘူးသူဖြစ်ရပါမယ်ခင်ဗျာ
အခါတော့သုဒ္ဓစုံလင် American တခွင့်အပတ်စဉ်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်မဟာမိတ်အခြေအတင်ဆွေးနွေးမှုရဲ့စိတ်တပိုင်းဖြစ်နိုင်ငံရေးကိစ္စရပ်များဆိုင်ရာအမေရိကန်လက်ထပ်နိုင်ငံခြားရေးဝန်ကြီးသောမတ်စ်အေရှန်နန်ကမကြာသေးမီကဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအတွင်းဝင်ရှာဟီဒယ်ဟက်နဲ့ဒါကာမှာတွေ့ဆုံခဲ့ပါတယ်အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်ကြားနိုင်ငံရေးစီးပွားရေးနဲ့စွန့်အင်လက်တွဲပူးပေါင်းဆောင်ရွက်မှုအပြင်အကြမ်းဖက်မှုနှိမ်နင်းရေးပူးပေါင်းဆောင်ရွက်မှုကိုနောက်ထပ်အဖြစ်ဘူးလေဆွေးနွေးခဲ့ကြပါလေ။ဒါအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်တွေကိုအမေရိကန်ကအကူအညီပေးဖို့ကိုလည်းဆွေးနွေးခဲ့ကြပါလေ။အဲ့ဒီဆွေးနွေးပွဲအတွင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးရှန်နန်ကမြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်မှာတုံ့နေရတဲ့ဒုက္ခသည်ပဋိပက္ခကိုဘင်္ဂလားဒေ့ရှ်အစိုးရကစည်တနာထားတုံ့ပြန်ခဲ့တာကိုလည်းကျေးဇူးတင်စကားပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးအတွက်လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကြိုးပမ်းမှုကိုချီးကျူးခဲ့ပါတယ်။အောက်ကလနှောင်းပိုင်းကမြန်မာနိုင်ငံရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ဒေသခံပြည်သူစစ်တွေနဲ့လုံခြုံရေးတပ်တွေပူးပေါင်းပြီးရက်စက်တဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေ6သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြပါတယ်။ဒီဖြစ်ရပ်ကိုကုလသမဂ္ဂကဖတ်စာအုပ်တွေမှာနမူနာထောက်ပြတိုက်တဲ့လူမျိုးရှင်းလင်းသုတ်သင်မှုလို့ခေါ်ဆိုခဲ့ပါတယ်။ လူဦးရေဒုက္ခသည်များနှင့်အခြေချမှုဆိုင်ရာယာယီအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟင်းချောဟာမကြာသည့်မီကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ရှိဒုက္ခသည်တွေနှင့်ဥယျာဉ်မဲ့ဖြစ်ကြသူတွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနှင့်သူနိုင်ငံသားတွေဟာဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်ဟင်းချောကချီးကျူးခဲ့တယ်လို့မြန်မာအစိုးရအနေနဲ့လည်းဒုက္ခသည်တွေမိမိနေရာရင်းရှိနေအိမ်တွေကိုဘေးကင်းစွာနဲ့တိတ်ခါရှိရှိဆန္ဒအလျောက်ပြန်နိုင်ရေးအခြေအနေဖန်တီးပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ခုလိုထွက်ပြေးကြသူတွေရဲ့အခြေအနေကောက်မွေးနေပတ်သက်လို့အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရိမ်မကင်းဖြစ်ပြီးဩဂုတ်လ25ရက်နေ့ကစလို့ရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်တွင်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေနဲ့ရှိရင်းဆဲဒုက္ခသည်တွေအပြင်မြန်မာနိုင်ငံတွင်းမှာရှိနေတဲ့အိုးအိမ်မဲ့ဖြစ်ကြသူတွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာတန်40နီးပါးကိုပေးခဲ့တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာအိုးအိမ်မဲ့ဖြစ်ကြသူတွေနဲ့ဒေသတွင်းရှိမြန်မာနိုင်ငံကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအထောက်အကူဖြစ်အမေရိကန်ပြည်ထောင်စုကပေးတာ2019ဘန်ဒါယေးနှစ်အတွက်ဒေါ်လာ104တန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရအရာရှိတွေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုဘီကင်းစ်ဘာနဲ့ဆန္ဒအလျောက်ပြန်နိုင်ရေးအတွက်ပူပေါင်းဆောင်ရွက်တဲ့မူပေါင်းတရရေးဆွဲချမှတ်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ဒါအပြင်ရခိုင်ပြည်နယ်တခွင်လူသားချင်းစာနာမှုအရေးပေါ်အထောက်အကူတွေလက်လန့်မိနိုင်ရေးသတင်းမီဒီယာတွားရောက်သတင်းယူခွင့်ပြုရေးဒုခွင့်ရေးကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ရေးရခိုင်ပြည်နယ်မှာငင်းကြမ်းရေးနဲ့ဖုံးပြိုးရေးအတွန့်ရှည်တည်တံ့နိုင်ရေးတွေအခြေအနေတွေဖန်တီးပေးဖို့အပါအဝင်ကော်ဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအလျင်အမြန်နဲ့အပြည့်အဝလိုက်နာအကောင်အထည်ဖော်ဖို့လေအမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
ခုထုတ်လင်းပေးခဲ့တာကတော့အမေရိကန်စိုးရရဲ့အမြင်သဘောထားသာဖြစ်ပြီးတော့ VOA အာဘိုမှကြောင်းတောတာရှင်တို့အသိပေးအပ်ပါတယ် VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေတာပါအခုတော့သတင်းချင်းချုပ်ကိုကိုကျော်အောင်လွင်ကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စနစ်အကြအာရှ၅နိုင်ငံခီးစဉ်ကတော့ဒီကနေ့ပဲဆုံးသက်ပါလိမ့်မယ်။သူ့ရဲ့ခီးစဉ်တွင်အာရှနိုင်ငံခေါင်းဆောင်တွေနဲ့အဓိကထားပြောဆိုခဲ့တဲ့အကြောင်းအရာတွေထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့အမေရိကန်နဲ့အာရှနိုင်ငံတွေကြားစီးပွားရေးလုပ်ငန်းတွေတွန်းမြင့်လှုပ်ဆောင်ပေးကိစ္စတွေအဓိကဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမျိုးတော်မနီလာမှာမနေ့တုန်းကသမ္မတထရမ့်နဲ့ဒီဂျပန်၊ဩစတြေးလျနိုင်ငံတွေရဲ့ဝန်ကြီးချုပ်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ကြေညာချက်တစ်ခုကိုဒီတစ်ပတ်အမေရိကန်သူပြောင်းရတဲ့ခါမှာထုတ်ပြန်မယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးနဲ့မိနစ်40ကြာမိနစ်ကတွေ့ဆုံမှုအတွင်းမြို့စေဝါတိုက်ဖျက်ရေးနဲ့အကြမ်းဖက်တိုက်ခိုက်ရေးကိစ္စတွေကိုပြောဆိုကြပြီးမယ်လူခွင့်ရေးကိစ္စကိုတော့မပြောခဲ့ပါဘူး။အီရန်နဲ့အီရတ်နိုင်ငံတစ်ခုကြားကတောတောင်ထွက်တဲ့ဒေသမှာအင်အားပြင်းတဲ့ငလျင်တစ်ခုတနင်္ဂနွေနေ့ညနေခင်းကလှုပ်ခတ်ခဲ့ပြီးတော့ဒီကနေ့အင်္ဂါနေ့ကိုဝန်ထဲချင်းဖြစ်ထိမှတ်သတ်မှတ်တယ်လို့အီရန်အစိုးရကကြေညာပါတယ်။အင်အား 9.3 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာဖြစ်ပြီးတော့နောက်ဆက်တွဲတုံ့ခါမှုတွေတော်များများရှိခဲ့လို့လူ400ကျော်သေဆုံးပြီးတော့900လောက်ထိခဲ့တဲ့ဒဏ်ရာရခဲ့ကြပါတယ်။အီရတ်ကထုတ်ပြန်တဲ့သတင်းထဲမှာတော့အီရတ်နိုင်ငံသားအနည်းဆုံး9ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့ကောင်းဆောင်ဒေါက်တာဆန်းစုကြည်ကိုအိုင်ယာလန်မြို့တော်ဒပ်လင်ရဲ့လှုပ်လှက်ယေစုချင်းမြင့်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့အီရန်ကနိုင်ငံကြီးရီဒတ်ပညာရှင်လည်းဖြစ်ပြီးတော့ငတ်မှုခေါမမှုတက်ဖြစ်တဲ့တမလည်းဖြစ်တဲ့ဘော့ဂယ်ဘော့ကသူရထားတဲ့စုကိုမနေ့တုန်းကပဲမြို့တော်ကိုပြန်ပြီးတော့ပေးအပ်ခဲ့ပါတယ်။2018ခုနှစ်ကမ္ဘာဖလားခြေစစ်ပွဲတွေမှာတော့နာမည်ကြီးအီတလီသင်းခြေစစ်ပွဲကနေပြီးတော့ပြုတ်ပြီးတော့ကမ္ဘာဖလားနဲ့လွှတ်ချော်သွားပြီးဖြစ်ပါတယ်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လင်းကြီးညာသွားတာဖြစ်ပါတယ်။ဒီမိနစ်တွေအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နယ်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Deep Magnus ဖြစ်ပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ကျွန်တော်စာမိုးဝေပါခင်ဗျာ။
This program has come to you from the Voice of America, Washington.